ကချင်ပြည်နယ်အခြေစိုက်ကချင်နှစ်ချင်းခရီးအတင်းတော် KBC ကဩဂုတ်လဆမိုင်းမှာပြုလုပ်ခဲ့တဲ့မြန်မာနိုင်ငံငြိမ်းချမ်းရေးဝတ်ပြုဆုတောင်းစကားတစ်ခုထဲမှာပါတဲ့အသုံးလုံးတစ်ခုကြောင့်အတင်းတော်ရဲ့တာဝန်ခံကိုတက်မတော်ပြိုကွဲအောင်လုံဆော်မှုပုံမှန်905ကာဂျီနဲ့စစ်ကောင်စီကအမှုဖွင့်လိုက်ပါတယ်။ဒီကိစ္စပြေလည်ဖို့အတင်းတော်တာဝန်ရှိသူတွေကမှညှိနှိုင်းအပြေရှာနေကြတယ်လို့စစ်ကောင်စီနဲ့တွေ့ဆုံပြီးတော့ရှင်းပြတင်မတင်စဉ်းစားဆုံးဖြတ်ကြမယ်လို့ KBC ဥက္ကဋ္ဌက VOA ကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုအောင်မြတ်သူကတင်ပြထားပါတယ်။
KBC စစ်တောင်းစကားထဲမှာပါတဲ့အာနာရှင်ဆိုတဲ့အတုံးလုံးကစစ်ကောင်စီကိုထိပါတယ်ဆိုတဲ့အချက်နဲ့ KBC အတွင်းမှဦးတူးမိုင်ကိုမြစ်ကျင်းအမတ်တရဲစခန်းက905ကကြီနဲ့အမှုဖွင့်ပါတယ်။905ကကြီနဲ့တရားစွဲခံရတဲ့အတွင်းမှဦးတူးမိုင်ရဲ့နေအိမ်ကိုစစ်ကောင်စီကဩဂုတ်လ26ရက်နေ့ကလာရှာခဲ့ပေမဲ့အိမ်သားတွေနဲ့ပဲတွေ့သွားခဲ့ပါတယ်။ COVID ကပ်ရောဂါနဲ့မြန်မာပြည်ငြိမ်းချမ်းရေးအတွက် KBC ကဩဂုတ်လ25ပြုလုပ်တဲ့ဝတ်ပြုစစ်တောင်းပွဲမှာပြောကြားခဲ့တဲ့စစ်တောင်းစကားတွေကအာနာရှင်ဆိုတဲ့အတုံးလုံးဟာစစ်ကောင်စီကိုရည်ရွယ်တာမဟုတ်ကြောင်း KBC ဥက္ကဋ္ဌအသိကရော်ရဆရာတော်ဒေါက်တာကယ်လမ်ဆမ်ဆွန်က VOA ကိုပြောပါတယ
်ကျွန်တော်တို့ကဒီအချင်းတို့ရောဒီကွန်မရှင်ဆိုတော့အာနာရှင်ကိုခေါ်လာအာနာရှင်စနစ်အားလုံးချုပ်နှိမ့်ဖို့အတွက်ကျွန်တော်တို့ကစိတ်ကောင်းတယ်အာနာရှင်ဆိုတော့ကျွန်တော်တို့ကအဖြစ်မှလည်းအာနာရှင်ရှိတယ်ဟိုကဲရည်နဲ့အာနာရှင်ကိုပြောလို့ရတယ်နေရာမှာလည်းရှိတာပေါ့ပဲတဲ့ဖွင့်ပြီးအောင်ဆိုအာနာရှင်ဆိုရှိတယ်အာနာရှင်ဆိုတာဘယ်အဖို့ရှိမှာမှမရှိသေးဘူးအဲ့မဲ့ကျွန်တော်မှာသူတို့ဒီပါရာပြန်အချမ်းတက်စစ်တပ်ဆိုပြီးမှဟိုပါရာပြန်မှုပေါ်မှာတော့နည်းနည်းပြောတော့တော့သူတို့ပါရာပြန်ကတော့အဓိပ္ပာယ်ကျန်ဆိုတဲ့နေရာမှာပြည်ကောင်းတော်များတည်ရှိဆုံးတယ်ဆိုတာဖြစ်လာတော့ညှင်းဆုံးသွားတာပေါ့အဲ့ဒီအချက်ကိုခုနပြောတဲ့အတိုင်းငါးရာကအရှိဖြစ်သွားတာအဲ့ဒါပါ
ဒီကိစ္စကိုကချင်ပြည်နယ်အိမ်ဆောက်အစိုးရအဝန်ကြီးချုပ်နဲ့ဒေါက်တာကယ်လမ်ဆမ်ဆွန်တို့ဩဂုတ်လ28ရက်နေ့မှာတွေ့ဆုံပြီးကနဦးညှိနှိုင်းခဲ့ကြပါတယ်။ညဉ့်ညဉ့်ရေးကြိုးဆောင်အဖွဲ့ PCG ကလည်းအဲ့ဒီနေ့ကဂျာကန်အဖွဲ့အနေနဲ့ဆွေးနွေးညှိနှိုင်းခဲ့ကြပါတယ
်။ကျွန်တော်တို့ကတော့ဒီဒီနယ်အစ်စ်မှာပဲဒီတိုင်းနည်းနဲ့ပဲကျွန်တော်တို့ကတွေ့ဆုံပြီးမှတော့ပြေးလျောင်းလုပ်လိုက်ဖို့ပထမအဲ့လိုပဲကျွန်တော်အလုံးစဉ်းစားထားတယ်အဲ့လိုပဲသဘောတူညီရမရှိခဲ့တာပေါ့။အဲ့မဲ့အဲ့ဒီနောက်ပြည့်မှာကျွန်တော်တို့ကဒီတရားရုံးကိုဟောဒီ yes ခံတရားဆွဲတဲ့ဒါဒီအဆက်သက်ဒီကျွန်တော်တို့ရရှိလာတဲ့အချိန်မှာကျတော့ကျွန်တော်တို့လည်းစဉ်းစားဖြစ်ပေါ်လာအဲ့မှာဖြစ်သွားတယ်အဲ့ဒီစာရ yes ခံတရားဆွဲမှုဆိုတာပြည်မှုကိုသူတို့ခံရတော့မှာပေါ့ဟိုပုံမှန်905စာကြီးရအောင်ပဲကျွန်တော်တို့ကတော့အဲ့လိုမဖြစ်သေးဘူးပေါ့အခုလိုဒီတန်းဒီနည်းနည်းပြဖြစ်နေတဲ့အချိန်မှာကျွန်တော်ဒီပါရည်ဟောဥဆောင်ပြီးတဲ့ဒီတရားကိုလို့စုပေါင်းရုံနဲ့ပဲမဆက်လက်ပုံပါပဲဒီလိုဆွေးဆွေးမှုကတော့ဟိုတိတ်တိတ်အသေးစိတ်ဆန်တော့တာမဟုတ်တာဟိုတိတ်ကြီးပြင်းမှုကိုမရောက်သေးဘူးပေါ့
ဒီပြဿနာပြေလည်ဖို့စစ်ကောင်စီနဲ့တွဲဆုံတဲ့မတဲ့ KBC ခေါင်းဆောင်တွေကြားစဉ်းစားနေကြပါတယ်ပြည်တွင်းနဲ့နိုင်ငံတကာကအဖွဲ့ပေါင်း900ကျားမှဘုံသဘောတရားတစ်ခုရယူဖို့ဆုံးဖြတ်မှာဖြစ်ပါတယ်အားလုံးရဲ့ဆန္ဒကိုရဖို့အရေးပေါ်အစည်းအဝေးတစ်ခုကိုအခုစက်တင်ဘာလထဲမှာလုပ်ဖို့စီစဉ်နေကြောင်းဒေါက်တာကယ်လမ်ဆမ်ဆွန်ကပြောပါတယ်မတ်လ3ရက်တုန်းကလည်းကချင်ပြည်နယ်ပူတောခရိုင်မြမပီငင်းငင်းရေးဆူတောင်းပွဲကိုဦးဆောင်ခဲ့တဲ့ KBC ကခရိုင်ဘာသာရေးကောင်းဆောင်ပါဝင်ဘာသာရေးကောင်းဆောင်3ယောက်ကိုစစ်ကောင်စီဖွဲ့ဝင်ရဝင်ရင်ချင်းမှုအသင်းဥက္ကဋ္ဌက905ကကြီနဲ့တရားစွဲခဲ့ပါတယ်အဲ့ဒီပွဲမှာပါဝင်တဲ့လူငယ်2ယောက်ကိုလည်းဒီပုံမှားနဲ့ပဲတရားဆက်စွဲခဲ့ပါတယ်ကချင်နှစ်ချင်းခရိုင်အသင်းတော် KBC ဟာပြည်တွင်းစစ်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရသူတွေကို2011ကစပြီးကူညီနေသလိုဥသိမ်းစိန်အစိုးရနဲ့ NLD အစိုးရ20စလုံးမှငင်းငင်းတဲ့လူမှုရေးလုပ်ငန်းတွေကိုပူးပေါင်းလုပ်ကင်ခဲ့တာပါစစ်တပ်အာဏာသိမ်းပြီးဖေဖော်ဝါရီလ1ရက်နောက်ပိုင်းမှာလည်းလုံလဆငင်းငင်းရေးလုပ်ငန်းတွေကိုစစ်ကောင်စီနဲ့ဆက်လုပ်ခဲ့တယ်လို့အသင်းတော်တာဝန်ရှိသူတွေက VOA ကိုပြောပါတယ်လက်ရှိမှာလည်းကိုဗစ်ကပ်ရောဂါကြောင့်ဒုက္ခရောက်နေသူတွေကို KBC ကကူညီဆောက်ရှောက်ပေးနေပါတယ်ခင်ဗျာ